အိန္ဒိယနိုင်ငံမှာရေကြီးမြေပြိုမှုတွေဖြစ်နေတဲ့အတွက်နာမည်ကြီးဖះကြောင်တစ်ခုပြိုကျလို့လူ၁၁ဦးသေဆုံးခဲ့တာပါဝင်အနည်းဆုံးလူ၆၂ယောက်သေဆုံးခဲ့ပြီးကယ်ဆယ်ရေးဝန်ထမ်းတွေကလည်းဒီကနေ့ပျောက်ဆုံးနေသူတွေကိုလိုက်လံရှာဖွေနေကြပါတယ်။အိန္ဒိယနိုင်ငံမြောက်ပိုင်းဟာမာချေပရာဒက်ရှ်ပြည်နယ်အတွင်းရက်စက်မိုးသည်ထန်စွာရွာသွန်းပြီးခဲ့တာကြောင့်အဆောက်အုံတွေပြိုကျပျက်စီးတာအပြင်မော်တော်ကားတွေနဲ့တံတားတွေပါရေထဲမျောပါကုန်ပါတယ်။အိန္ဒိယနိုင်ငံမှာနှစ်စဉ်မိုးရာသီရောက်တိုင်းရေကြီးမြေပြိုမှုတွေဖြစ်လေရှိပေမဲ့ဥတုရာသီပြောင်းလဲမှုကြောင့်အဲ့ဒီလိုဖြစ်ပေါ်တဲ့အကျဉ်းရင်နဲ့ပြင်းထန်မှုနှုန်းပိုဆိုးလာနေတယ်လို့ပညာရှင်တွေကထောက်ပြကြပါတယ်။ဟာမာချေပရာဒက်ရှ်ပြည်နယ်တစ်ခုထဲမှာတင်းတင်းကွန်ရီနေကဆားလို့တေဆုံးသူ52ဦးရှိခဲ့ပြီးလမ်းတွေပိတ်နေတဲ့အတွက်ထောင်နဲ့ချီတဲ့သူတွေပိတ်မိနေသလိုလျှက်စစ်တပ်အားလိုင်းတွေနဲ့ဆက်သွယ်ရေးတွေလည်းပြတ်တောက်နေပါတယ်။ကယ်ဆယ်ရေးလုပ်ငန်းတွေအတွက်ရှိသမျှလူအကုန်လွတ်ပြီးဆောင်ရွက်နေတယ်လို့ပြည်နယ်ဝန်ကြီးချုပ်ဆုဘင်ဒာဆာခူကမနေ့တနင်္လာနေ့ရက်စွဲနဲ့ကြေညာချက်ထုတ်ပြန်ထားပါတယ်ရှင်။